လက်နက်ကင်ပြိပခါတွေဖြစ်ပွားတဲ့ကချင်ပြည်နယ်ဖားကန်ဒေသမှာအခုနောက်ဆုံးပုဂ္ဂလိကကုမ္ပဏီတစ်ခုကိုမိရှုပ်ပျက်စီးမှုတွေကြောင့်တိုက်ခိုက်ပျက်စီးမှုတွေဖြစ်ခဲ့ရပါတယ်။ဘသူဘဝလက်ချက်မှန်မသိရသေးတဲ့တိုက်ခိုက်ပျက်စီးမှုတွေနဲ့အတူမတိမငိမ့်အခြေအနေတွေကြောင့်ဒေသခံတွေရဲ့ကြားမှာလည်းစိုးရိမ်မှုတွေတိုးပွားလာနေကြပါတယ်။အပြည့်စုံကိုတော့ဆက်သွယ်ဆောင်ရမ်းထားတဲ့ VOA မြန်မာပိုင်းသတင်းထောက်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ဒီအပိုင်းအတွင်းတိုက်ပွဲတွေဘုံပေါက်ကွဲတာတွေဇက်တိုက်ဖြစ်ပွားနေတဲ့ကချင်ပြည်နယ်ဖားကန့်ဒေသမှာမနေ့ညပိုင်းမှာတော့လက်နက်ကင်လူ20လောက်ကစိုင်းတောင်အနီးကထူးကုမ္ပဏီပိုင်းကားတွေကိုမိရှုဖျက်ဆီးခဲ့တာကြောင့်စက်သိန်း600ကျော်ဖို့ဆုံးရှုံးခဲ့ရပြီးကျူးလွန်သူတရားခံကိုတော့ရဲတပ်ဖွဲ့ကစုံစမ်းနေစေဖြစ်ပါတယ်။ကြာသပတေးနေ့ညနေပိုင်းမှာဖားကန့်ဒေသစိုင်းတောင်အနီးကထူးကုမ္ပဏီပိုင်းမော်တော်ယာဉ်တွေကိုမိရှုဖျက်ဆီးသွားတဲ့အခြေအနေကိုဖားကန့်ဒေသခံတဦးကအခုလိုပြောပါတယ်။
မေယာညာရှင်းနိုင်လောက်ကတနတ်ဒီနဲ့အဲ့ဒီပေါ်လူ20လောက်ဒီကောင်းဆောင်မှာရှိတဲ့ထူးကုံကြီးပေါ့အဲထူးကုံကြီးသူဒီကုမ္ပဏီဝင်းပေါ်ကြာကိုလောက်ွက်ဧရိယာတော့မဟုတ်ဘူးသူကုမ္ပဏီရန်ရရားကြီးပါကြီးထားတဲ့ကုမ္ပဏီဝင်းပေါ့အဲကုမ္ပဏီဝင်းလာပြီးတော့အကုန်လုံးမီးပုံရှို့တော့တာကားတွေဒီခြောက်ကိုတက်စီလောက်ပြီးမီးရှို့တာပေါ့နော်ဆန်တဲ့ဘင်္ဂါ56စီနဲ့သူလူစီးတဲ့ဒီ4 wheel နှခံတို့တစ်ဖက်ကအဲ့ပေါ်တော့အမှန်မသိလောင်သွားတယ်။ဒါနဲ့သကူးတွေပါတော့အမှန်လောင်တာကြွားတာဆုံးဆုံးမပစ္စည်းရတော့မရှိရဘူးเนาะကျွန်တော်ပြရတော့
လက်နက်ကင်အဖွဲ့ကလာရောက်တားမြစ်တဲ့ကုမ္ပဏီဝင်တန်းနဲ့ကြေးရောအုပ်ချုပ်ရေးမှုတွေကိုရိုက်နှက်သွားတာရှိပေမဲ့ဆူဆူဝါဝါထိခိုက်ဒဏ်ရာရတာတော့မရှိဘူးလို့ပြောပါတယ်။ဒီကနေ့မှာတော့အခင်းဖြစ်ပွားရနေရာကိုဌာနဆိုင်ရာတာဝန်ရှိသူတွေကပျက်စီးမှုအခြေအနေကိုလာရောက်စစ်ဆေးပြီးမျက်မြင်တွေ့ရှိသူတွေကိုမေးမြန်းစုံစမ်းတာတွေဆောင်ရွက်ခဲ့ပါတယ်။ဖားကန့်ရဲစခန်းကတာဝန်မှုကတော့ဒီမီးရှို့မှုမှာစစ်နေဘင်းကား6စီးမီးလောင်ကြောင်းလာရောက်တိုင်ကြားထားတယ်လို့ပြောပါတယ်။
တိုင်သာတိုင်းဆိုတော့သာသာစနီရောစနေပိရင်တဲ့6စီးမှာတဲ့မီးလောင်နေကြောင်းတွေ့ရရွေးတဲ့သူကဘယ်လိုစက်ဖြစ်လဲဆိုတော့မပြောသွားဘူး။သူအဲ့စနေပိကဘောတော့6စီးဆိုင်တဲ့3စီးမီးလောင်နေကြောင်းတွေ့ရတဲ့ကြောင်းပေါ့နော်အဲ့လိုကြီးတာ။သူကဆိုးကျုံမှုတန်ဖိုးက644သိန်းအဲ့လိုကြီးတာ။
ရောရောဆယ်မှာတော့တရားခံကိုမဖော်ထုတ်နိုင်သေးပဲဒေသခံတွေကဖားကန့်ဒေသမှာစိုးမိုးနေတဲ့ KIA ရဲ့လက်ချက်လိုယူဆပေမဲ့ရဲတပ်ဖွဲ့ကတော့စုံစမ်းနေစေဖြစ်ကြောင်းသာပြောပါတယ်။ဒီမီးရှို့ဖျက်ဆီးတာနဲ့ပတ်သက်ပြီးမေးမြန်းဖို့အတွက်ထူးကုမ္ပဏီနဲ့ KIA တပ်ဖွဲ့ဘက်ကဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။2013ခုနှစ်ဇန်နဝါရီလအတွင်းကလည်းဖားကန့်မြို့နယ်မရှိကထောင်ရပ်ကွက်ကဝေအောင်ကဘာကုမ္ပဏီကဝန်ထမ်းအိတ်ဆောင်ကိုလက်နက်ကင်အဖွဲ့ဝင်တချို့ကမီးရှို့ခဲ့တယ်လို့ကုမ္ပဏီပိုင်ကားတစ်စင်းကိုလည်းဘုံခွဲဖျက်ဆီးခဲ့ပါတယ်။ဒီတိုက်ခိုက်မှုမှာတော့ KIA ရဲ့လက်ချက်ဖြစ်တယ်လို့မြောက်ရီသတင်းဌာနကသတင်းထုတ်ပြန်ခဲ့ပါတယ်။